သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ကိုရေးချမ်းနိုင်မခင်ယူပါကျွန်တော်တို့ SBS Radio မြန်မာပိုင်းစီစဉ်မှာအခုလို studio ထဲထိလာပြီးတော့ဆွေးနွေးပေးမဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ပထမဆုံးအနေနဲ့ကိုအေးချမ်းနိုင်ကဘာလုပ်လဲဆိုတာကိုသောတာရှင်နေနဲ့နည်းနည်းမိတ်ဆက်ပေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ကတော့ Democratic မြန်မာအသံရဲ့ Editor ချုပ်အေးချမ်းနိုင်ဖြစ်ပါတယ်ခင်ဗျာ
မခင်ယူပါရော
ဟုတ်ကဲ့ရှင်ကျွန်မကတော့ Democratic မြန်မာအသံရဲ့ TV News Sub Editor ပေါ့နော်လက်ထောက် Editor ပါရှင်
ဟုတ်ကဲ့တော့ကိုအေးချမ်းကအခုလော်လော်ဆယ်ဘယ်ကနေပြီးတော့အဲ့လို DVB အတွက်အသံထွက်လာလို့ဘာလို့လုပ်ပါလဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းပေါ့နော်ကျွန်တော်တို့လူတွေကတယောက်တနေရာစီတအုပ်စုစီကိုယ်နေကြတာပေါ့နော်တချို့လည်းထိုင်းပြမနေဆက်မှာရှိတဲ့လူတွေရှိတယ်နောက်တချို့လည်းဒီနိုင်ငံခြားရောက်သွားတဲ့လူတွေရှိတယ်ဆိုတော့ဘယ်နေရာလောက်တလဲဆိုတော့ဟိုနေရာအတိအကျတော့မရှိဘူးဒါပေမဲ့ကိုရောက်တဲ့နေရာကိုနေတဲ့နေရာကျွန်တော်တို့ရုံးခန်းလို့ပြောလို့ရပါတယ်ဆိုတော့ကျန်တာကတော့ကျွန်တော်တို့ဒီကျွန်တော်တို့ထုတ်လိုက်တဲ့ program နဲ့ season နဲ့အကုန်လုံးကတော့ကျွန်တော်တို့ cloud ပေါ်မှာပြန်ပြီးတော့စုပေါင်းပြီးတော့ satellite ကနေပြန်လွှင့်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ကိုရေးချမ်းဒီ Norway ကနေပြီးတော့ဘယ်နှစ်ကအဲ့ Norway ကနေလွှင့်တာရပ်ပြီးတော့မြန်မာပြည်နယ်ဆက်ကိုရောက်ရှိလာတာပါလဲ
ဟုတ်ကဲ့ကျွန်တော်တို့2012ခုနှစ်ပေါ့နော်ပမာပြည်မှာဒီဥသိမ်းစိန်တက်လာပြီးနောက်ပိုင်းဒီဒီမိုကရေစီလမ်းကြောင်းကိုသွားမယ်နော်ဒီမိုကရေစီဘက်ကိုရွှေ့မယ်ဆိုတဲ့နောက်ပိုင်းမှာကျွန်တော်တို့ပမာပြည်ကိုစပြီးတော့လာပါတယ်အဲ့ဒီလာတဲ့အချိန်မှာကျွန်တော်တို့ဥသိမ်းစိန်စိုးရတယ်စကားပြောပါတယ်ခင်ဗျပြောတာကတော့ကျွန်တော်တို့ပမာပြည်တွင်းကနေလှုပ်ချင်တယ်ဒါပေမဲ့ကျွန်တော်တို့လှုပ်နေတဲ့အစီအစဉ်ဒီပုံမှာတီးဖြတ်တာမျိုးဝင်ရောက်နှောက်ရှက်တာမျိုးမလှုပ်ပါဘူးဆိုရင်တော့ကျွန်တော်တို့ရွှေ့လာမှာပေါ့နော်ဆိုတော့သူတို့ကလည်းကြိပေးပါတယ်ဟိုကျွန်တော်လှုပ်လက်နော်ရေးသားထုတ်ဖို့ပြောဆိုပိုင်ခွင့်ရှိတယ်ပေါ့နော်ဆိုတော့အဲ့ဒီကနေစပြီးတော့ကျွန်တော်တို့ဖြည်းဖြည်းရွှေ့လာပါအကုန်လုံးတစ်ဖွဲ့လုံးရန်ကုန်ရွှေ့လာတာတော့မဟုတ်ဘူးကျွန်တော်တို့ဖြည်းဖြည်းနဲ့ရန်ကုန်မှာကျွန်တော်တို့ရုံးချဲ့တယ်2013 2014 2015ပေါ့နော်နောက်ဆုံးဒီ2019ဒီဒေါန်ဆန်းစုကြည်အစိုးရတက်လာပြီးတဲ့နောက်ပိုင်းကြမှာကျွန်တော်တို့ပမာပြည်ကိုအပြီးရှိပြလာပါခင်ဗျာအခုကတော့ဒီအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ရဲ့ဒီ TV station ရဲ့ license နဲ့ဒီအစိုးရရုပ်သိမ်းလိုက်တယ်ပြီးရင်ကျွန်တော်တို့မတရားသိမ်းသဘောမျိုးရှင်းညားတာပေါ့နော်ဆိုတော့ကျွန်တော်တို့သတင်းတောက်တွေလည်းဖန်ခါရတယ်။ဆိုတော့ပမာပြည်တွင်းမှာကျွန်တော်တို့လှုပ်ရှားဖို့ကတော့ဟိုပေါ်ပေါ်ထင်ထင်လှုပ်ရှားလို့ကတော့မရတော့ဘူးဆိုပြီးတော့ကျွန်တော်တို့အရင်လိုပဲပြပကိုပြန်ထွက်လာကြရတာပေါ့။အ
ဲ့တော့အဲ့ဆီယာနာရှင်တိမ်မီရဲ့နောက်ကိုရေးချမ်းကဒီမြန်မာပြည်ထဲမှာဆက်နေသေးလားမဟုတ်ဘဲနဲ့အခုနေဆက်ကိုထွက်သွားပါလား
။ကျွန်တော်အကန့်ကောင်းနေမယ်ပြောမလားပေါ့နော်။ဟိုအာနာတိတ်နေချိန်မှာကျွန်တော်ပမာပြည်ပြင်ပမှာရောက်နေပါတယ်။ဆိုတော့ DVB မှာပြန်ကြည့်မယ်ဆိုရင်ကျွန်တော်တယောက်တည်းပဲအဲ့ဒီချိန်မှာပြင်ပကိုရောက်နေတာပေါ့နော်။ကျန်တဲ့ဒီအဖွဲ့ဝင်တွေဒီသတင်းတောက်တွေအဲရုံးဝန်ထမ်းတွေအကုန်လုံးကပြည်ထဲမှာကြံခဲ့ပါတယ
်။အဲ့ဒီ DVB ကသတင်းတောက်တယောက်ကျွန်တော်ဖတ်လိုက်ရဒီရှမ်းပြည်ကလားကချင်ပြည်ကလားမသိတယောက်ဖမ်းခါရဲဆိုတော့သူရောလွတ်သွားပါပြီ
။ရှမ်းပြည်နဲ့ကချင်ပြည်နယ်ကတော့ဟိုကျွန်တော်တို့ permanent ဝန်ထမ်းတွေမှာတော့မရှိဘူးပေါ့နော်။သတင်းတောက်လိုမျိုး citizen journalist လို့ပုံစံမျိုးလို့ရှိတယ်။ဒါပေမဲ့သူတို့ထဲမှာလည်းအဲ့လိုမျိုးဟိုဖန်ဆီးခံရတာမျိုးဆိုတဲ့ဟာမျိုးပေါ့အကြ ాయి ပေါ့နော်ဖန်ဆီးခံရတာမျိုးမရှိဘူးခဏတစ်ဖြုတ်ရဲစခန်းမှာအဲ့တော်လိုင်းဒီဆန္ဒပြပွဲတွေဖြစ်တဲ့အချိန်မှာတော့ကဖန်ခံရတာမျိုးရှိတယ်ဒါပေမဲ့ပြန်လွတ်ပေးတယ်ပေါ့နော်အဓိကကျမတို့ဟိုတရားစွဲခံရပြီးတော့ဒီအကြမ်းဖက်ပြီးတော့ဖန်ဆီးခံရတဲ့သတင်းတောက်တွေကျမတို့ပြည်မှာရှိတယ်နောက်ပြီးတော့မြိတ်မှာရှိတယ်ပေါ့နော်အဲအဲ့ဒါကတော့တော်တော်လည်းကြော်ကြားသွားတာပေါ့နော်တကယ်သူတို့ဘယ်လိုပြောမလဲအကျံဖက်ပြီးတော့ကိုသူတို့ဖန်ဆီးသွားတဲ့အဖြစ်အမျိုးတွေရှိခဲ့တာပေါ့အဲ့ဒီနေရာဒီမှာ
အဲ့တော့မခင်ယူပါကျွန်တော်သောရရှင်နေနည်းနည်းမိတ်ဆက်ပေးပါဘူးလေဆိုတော့
ဟုတ်ကဲ့ကျွန်မဟို television newsroom ကလက်ထောက် editor ပါရှင်ဟုတ်
ဟုတ်ကဲ့အဲ့တော့အဲ့ television မှာလုပ်နေကြပါပြီလား
ဟုတ်ကဲ့ကျွန်မဟို DVB မှာစလုပ်တာကနေခုချိန်ထိဆိုတော့14နှစ်ကျော်သွားပြီပေါ့နော်ဆိုတော့ပထမဆုံးကတော့ဒီ radioမှာအနောင်စာပေါ့နော်ရေဒီယိုကနေစတယ်ရေဒီယိုကနေစပြီးတော့ website မှာလည်း website department မှာလည်းလုပ်တယ်ပြီးတဲ့ခါကျတော့ television ကိုနောက်ဆုံးပြောင်းသွားတယ်ပေါ့နော်အခုချိန်ထိကျွန်မ news anchor အနေနဲ့ရောဒီ newsroom မှာ edit လက်ထောက် editor အနေနဲ့ရောပေါ့နော်အဲ့လိုမျိုးကျွန်မတာဝန်ထမ်းဆောင်နေရပေါ့
DVB မှာစမလုပ်ခင်မှာရောအရင်တော့ဘာတွေများလုပ်ခဲ့ပါလဲသတင်းတောက်လုပ်ခဲ့လားဘာလုပ်ခဲ့ပါလဲ
သတင်းတောက်ကတော့ဒီသတင်းလောက်ကတည်းကတော့ DVB မှာပဲစပြီးတော့ စာဝင်တာလည်း DTPP ပဲအခုချိန်ထိလည်း DTPP ပေါ့နော်သတင်းနဲ့ပတ်သက်ရင်တော့ဒီမှာလည်း14နှစ်ကျော်သွားပြီဆိုတော့အခါကျတော့ကျွန်တော်တို့က DTPP ရဲ့ငွေမွေးချမ်းပေါက်လိုမျိုးပဲဖြစ်နေတာပေါ့ဟုတ်
အဲ့တော့ဒီသတင်းနောက်နဲ့ပတ်သက်ပြီးတော့တဲ့လို training တွေပါတက်တာရောရှိခဲ့ပါလား
ဟုတ်ကဲ့ DTPP ကပဲကျွန်တော်တို့ဒီအထိရောက်အောင်ပေါ့နော်အကုန်လုံးဟို train ခဲ့တာပေါ့တို့တနန်းဆရာတွေပေါ့တနန်းဆရာတွေနဲ့ကျွန်တော်တို့ basic ကနေစပြီးတော့အခုချိန်ထိပေါ့နော်ဟို presenter ဆိုလည်း presenter training journalism ဆိုလည်း journalism camera ဆိုလည်း camera ပေါ့နော်စသဖြင့်မှာ training တွေအမျိုးမျိုးပေးခဲ့တာပေါ့ဟုတ်
ဟုတ်ကဲ့အဲ့တော့ DVB မှာဟောဒီအမျိုးသတင်းထောက်တွေအတွက်စီမင်းနေပါတွေဟောရှိပါလားကျွန်တော် SBS မှာဆိုလို့ရှိရင် SBS code of practice ဆိုရှိရတယ်အဲ့ဟိုဆောက်ကျွန်တော်တို့ချိုးဖောက်လို့မရအောင် DVB မှာဟောအဲ့အမျိုးရှိပါလား
ရှိပါတယ်ကျွန်တော်တို့မှာဒီသတင်းထောက်ကျင့်ဝတ်ပေါ့နော်ဒီသတင်းထောက်တွေလိုက်နာမယ်ကျင့်ဝတ်ဆိုတဲ့နေရာမှာဘိုင်းကတော့ကျွန်တော်တို့ဒီတည်င်းရေးသားပုံရေးသားနီးပေါ့เนาะအဲ့ဒါတွေနဲ့ပတ်သက်တဲ့အပိုင်းနောက်တစ်ခုကတော့ဒီတည်င်းလိုက်တဲ့အခါမှာဥပမာဆိုရင်ဆုစုနေဆုံး၃ခုရှာရမယ်ဆိုတဲ့အမျိုးပေါ့เนาะဥပမာဒီနေရာမှာဘုံပေါက်တယ်ဆိုလို့ဆုတစ်ခုတွေရရလို့ကျွန်တော်တို့လွှင့်လို့မရဘူးပေါ့နောက်ထပ်တည်တန်ဆုနောက်တစ်ခုထပ်ရှာရမယ်ဆိုတဲ့အမျိုးနောက်တစ်ခုကဒီ conflict of interest လို့ဟာမျိုးပေါ့ဒါမျိုးမဖြစ်ရဘူးပေါ့เนาะကိုလုတ်တဲ့တည်င်းနဲ့ကိုရဲ့အကျိုးစီးပွားတစ်ခုခုနဲ့ညှင်းဆွနေတဲ့ဟာမျိုးပေါ့အဲ့ဒါမျိုးတွေရှောင်ရမယ်လို့နောက်ပြီးတော့တိကကတော့ခုနတည်င်းနဲ့ကိုယ့်ရဲ့အယူဆနဲ့မရောဘူးပေါ့နော်ဒီ opinion နဲ့ facts နဲ့ကိုခွဲဖို့ဆိုတဲ့အားမှာကျွန်တော်တို့အသေးစိတ်တော့ကျွန်တော်တို့တိတိလင်းလင်းတော့ပြောတာပါတယ
်ဟုတ်ကဲ့အဲ့တော့ဒီစင်အာနာရှင်အာနာသိမ့်ပြီးတဲ့နောက်ကောအဲ့တော့ကိုရေးချမ်းတို့မြန်မာပြည်ထက်ကနေအလုံးလုံးလို့မရတော့ဘူးပေါ့အ
ာနာဆက်လာသိမ့်ပြီးတဲ့နောက်ပိုင်းမှာဘလို့မှပထမတလကွဲလောက်ကလောက်ရသေးတယ်ခင်ဗျလောက်ရသေးတယ်ဆိုမဲ့တိတ်မရှင်းမရှင်းတော့ဖြစ်နေတာပေါ့နော်။ဘာလို့ဆိုသူတို့ကတရားဝင်ကျွန်တော်တို့မတရားအသိမကြေညာသေးဘူးလေ။ဒါပေမဲ့ကျွန်တော်တို့ဒီအတန်လွင့်တဲ့ TV channel တို့တော့ဒီအနာသိမ့်ပြီးမိနစ်ပိုင်းအတွင်းမှာပဲဖြတ်ချလိုက်တယ်ခင်ဗျ။ဆိုတော့ကျွန်တော်တို့ဒီဒီကသူတို့အနာသိမ့်နေဆိုတဲ့တဲ့င်းထွက်လာပြီးမနေ့ပေါ့နော် February 1ရက်နေ့မနေ့4နာရီလောက်ကတည်းက black out ဖြစ်သွားပြီ။အဲ့ဒါဖြစ်သွားလိုက်တာသူတို့ဒီတလနဲ့10ရက်လောက်ကြာတဲ့အခါမှာကျွန်တော်တို့ license သိမ့်တဲ့အချိန်ထိပဲကျွန်တော်တို့လေပေါ်ပြန်တက်မလာတော့ဘူးပေါ့နော်ဆိုတော့ဟိုသတင်းတော့ဒီစဖန်းခံရတော့အဲ့ဒီ match လာတရက်နေရစပြီးတော့ပိတ်မှာတယောက်ဖန်းခါရတယ်။နောက်နှစ်ရက်လောက်နေတဲ့ခါမှာပြည်မှာဖန်းခါရတယ်။ဆိုအဲ့နောက်ပိုင်းစရိုက်ဖန်းခါရတော့ပေါ့နော်ဆိုတော့အလုံးပေါင်းကျွန်တော်တို့အဲ့ဒီတလ2လလောက်အတွင်းမှာ6ရက်လောက်ဖန်းခံလိုက်ရတယ်။အခုတော့2ရက်ကြာမှသေးတယ်ကျင်းတော်နေမှာ
။အဲ့တော့ marketing ကြီးပါရောဒီမြန်မာပြည်မှာ DVB အတွက်လုံးလုံးပြီးတော့အခု Melbourne ကနေပြီးတော့လုံနေလို့သိရပါပဲအဲ့တော့ Melbourne ကဘယ်တော့မှပြောင်းလာတာပါလဲ
ဟုတ်ကဲ့ကျမတို့ပြီးခဲ့တဲ့တနေ့လောက်ကလို့ပြောလို့ရရပါတော့အဲ့ဒီလောက်ကဒီ Australia ကိုရောက်လာပေါ့ဆိုတော့ကျမတို့ကစကတဲ့ကလည်းဒီအလုပ်လုပ်ဖို့အတွက်ပဲဆိုတဲ့ခါကျတော့ဒီအလုပ်ကိုပဲဆက်လုပ်နေကြတဲ့သူတွေဆိုတဲ့ခါကျတော့ကိုယ်ပဲနေရာရောက်ရောက်ဟိုဘယ်လိုမျိုးပဲအခြေအနေမျိုးပဲဖြစ်ဖြစ်လွှင့်မယ်ဆိုတဲ့ဒီဟာကိုဆက်လုပ်မယ်ဆိုတဲ့ရည်မှန်းချက်လည်းရှိတာ哦ရှိတဲ့ခါကျရောက်တယ်ရောက်တော့ကျွန်တော်ရောက်နေတဲ့နေရာနေပဲကွန်ပျူတာတစ်လုံးနဲ့ပဲဆက်ပြီးအလုပ်လုပ်နေကြခုချိန်ထိပေါ့ဟုတ်ကဲ့
အခုကမဲလ်ဘွန်းမှာဘလောက်ထွန်းထွန်းချေချေလုပ်နေပါလဲ DVB အနေနဲ့
ကျမတို့တွင်တွင်ကြွကြွလို့ပြောရင်တော့ဟိုပြောပြရရင်တော့တကယ်တော့ဟိုမြန်မာပြည်ကအချိန်နဲ့ပဲကျမတို့တောက်လျှောက်လုပ်နေရဆိုတော့လေတွင်တွင်ကြွကြွလို့ပြောရင်ဒီ flow time ပဲဘယ်နေရာရောက်ရောက်လုပ်နေကြတာပါပဲဟုတ
်ဟုတ်ကဲ့အဲ့တော့ဒီ marketing group တို့ကအသံလွှင့်တာတွေမဟုတ်ဘူးကျွန်တော်တို့ဒီ TV ရုံးမြင့်တန်ကြားလဲလုပ်တယ်လို့သိရပါတယ်အဲ့တော့အဲ့ studio ကအဲ့ရုံးမြင့်တန်ကြားအတွက်ရောပါအောင်အကုန်လုံးရှိရပေါ့ဒီ Melbourne မှာလုပ်ထားတဲ့ studio က
ဟုတ်ကဲ့ရှိပါတယ်ရှင်ဟုတ
်ဆိုတော့အဲ့ studio တွေပဲ run လုပ်ဖို့ရောလွယ်ကူပါလား
အဲ့ဒါကြတော့ဟိုကျမတို့က studio အဲ့မှာကျမတို့အရင်ရောက်နေရကျမတို့စီနေရတဲ့ရှိပေါ့နော်သူတို့ကနေပြီးတော့ဒီ studio တခုသူတို့အသေးပေါ့ studio အသေးလို့ပုံစံမျိုးလေး small room ပေါ့နော်အဲ့လိုပုံစံမျိုးလေးလုပ်ထားမျိုးရှိတယ်ဆိုတော့အဲ့ဒီကနေပဲကျမတို့ progress လုပ်နေရပါဟုတ်
ဟုတ်ကဲ့အဲ့တော့ DVB Melbourne အနေနဲ့ဒီသတင်းတွေပါလွှင့်တဲ့အခါမှာကျွန်တော်တို့ဒီ SBS ဆိုလို့ရှိရင်ကျွန်တော်တို့ဒီ Australian News ရှိတယ်နောက်ပြီးတော့ Homeland ဆိုတာဒီပမာပြည်သတင်းပေါ့နောက်ပြီး International ဆိုပြီးနည်းနည်းပါးပါးရှိတယ်အဲ့တော့ဒီ Melbourne DVB ရောဘယ်လိုမျိုးသတင်းလွှင့်တဲ့နေရာမှာလုပ်ထားပါလဲ
ကျမတို့သတင်းကတော့ဟို Audience ကမြန်မာပြည်သက်ဆိုတဲ့အခါကျမြန်မာပြည်သက်နဲ့အဲပတ်သက်မဲ့သတင်းမျိုးပေါ့နော်အဲ့လိုဟာမျိုးကိုပဲကျမတို့လုပ်တယ်။နောက်ကျမြန်မာပြည်ကသတင်းကိုပဲကျမတို့ဦးစားပေးပြီးတော့အခုထုတ်လွှင့်နေတာပေါ့။အဲ့ဒါကိုပဲကျမတို့တစုံလုံးမှာဒီဗမာပြည်သက်နဲ့ပတ်သက်မဲ့ဟာတွေပဲကျမတို့သတင်းထုတ်တယ်ဟုတ်။
ဒီ Australia မှာကျွန်တော်တို့ဒီ မြန်မာရဲ့လှုပ်ရှားမှုတို့ဒီမြန်မာတွေဘာလုပ်နေလဲဆိုတာအဲ့ဒီသတင်းတွေကိုလွှင့်ပါလား
ဟုတ်ကဲ့ဒီမြန်မာဒီဘက်မြန်မာပြည်ကနေပြီးတော့ဒီဘက်ဟိုနိုင်ငံရောက်နေကြတဲ့မြန်မာတွေရဲ့လှုပ်ရှားမှုပေါ့ဥပမာဆိုရင်ကျွန်တော်တို့တို့ပြည်တို့မျိုးလို့ program လို့ဟာမျိုးဆိုရင်ဒီမှာတို့ရဲ့ struggling ပေါ့နော်ဘယ်လိုမျိုးရုန်းကန်ကြိုးစားကြသလဲဆိုတဲ့ဟာမျိုးအဲ့လို program မျိုးလေးတွေလည်းကျွန်တော်တို့လုပ်ဖြစ်တယ်အဲပြီးတဲ့ခါကျဒီမှာတချို့ activity လေးတွေရှိတယ်အဲ့လိုဟာမျိုးတွေမှာသွားပြီးတော့ရိုက်ကူးတွေလုပ်တယ်သတင်းရယူတာမျိုးတွေရှိတယ်အဲ့လိုဟာမျိုးတွေရှိပါတယ်ဟုတ်
ဟုတ်ကဲ့အဲ့တော့ဒီ Australia အပြင်ကိုရီးယားတို့ဘာလို့မှလည်းဒီမြန်မာတွေကအရန်လှုပ်ရှားနေဂျပန်မှာလည်းလှုပ်ရှားနေကိုရီးယားဂျပန်အမေရိကတို့ဘာလို့မှကြာရောအဲ့မှာသတင်းထောက်တွေရှိပါလား
ဟုတ်ကဲ့ဟိုကျွန်တော်တို့ဟိုအရင်ကတည်းကကျွန်တော်တို့နဲ့အတူတူလှုပ်နေတဲ့ဂျပန်မှာဆိုလည်းသတင်းထောက်ရှိတယ်ဟိုအမေရိကမှာလည်းဆိုလည်းအခုရှိတယ်ပေါ့နော်ရှိတယ်ဆိုတော့သူတို့တွေနဲ့လည်းချိတ်ခုကဗမာတွေကနေရာတိုင်းမှာရှိနေကြတာဆိုတဲ့ခါကျကျွန်တော်တို့နဲ့တော့အများနဲ့ keep in touch ဖြစ်ပြီးတဲ့ခါကျအဲ့ဒီသတင်းတွေလည်းအများနဲ့ရယူနေတာပါရှင
်အဲ့တော့အခုမခင်ယူပါတို့ဒီကိုအေးချမ်းတို့အားလုံးကတော့ခုဗမာပြည်ပြန်လို့မရဘူးပေါ့
ခုကတော့ပြန်ရမှာမဟုတ်ဘူးပေါ့နော်ဖြစ်နေတဲ့လူတွေလည်းပုံနေရတာပေါ့နော်ဆိုတော့နောက်နှစ်ယောက်ကလည်းထောင်ကျနေတယ်ဆိုတော့ခုကတော့ပြန်တော့အင်းစိန်တောင်ပဲတန်ရောက်မှာပေါ့
သူဆေးရနာရှင်ကသူတို့ခုဖွင့်ပေးတယ်ပြောတယ်ဒီ
သူတို့ယုံရင်တော့မာမှာပေါ့လေ
အဲ့တော့ကိုအေးချမ်းနေနဲ့ကျွန်တော်တို့အခုလော်ရော့စင်မှာမြန်မာပြည်မှာဒီသတင်းတော့တည်းရဲ့အခြေအနေကအရန်အခြေအနေဆိုးနေပါတယ်အဲ့လိုအဖမ်းခံရနဲ့ဗားလုခံရနဲ့အမျိုးမျိုးပေါ့လေဆိုတော့ဒီသတင်းတော့တည်းရဲ့ရှေ့ရေးကဘယ်လိုရှိမယ်လို့ထင်ပါလဲ
သတင်းတော့တည်းရဲ့ရှေ့ရေးကတော့အခုဒီစစ်အာဏာရှင်တဆိုးရှေ့တွေကများကာလပတ်လုံးကတော့နော်သတင်းတော့တရားအနေနဲ့တကယ်လွတ်လပ်တဲ့သတင်းတော့တရားအနေနဲ့ရက်တီးဖို့ဆိုတာတော့မပြည်တယ်မှာတရားဝင်ရက်တီးဖို့ဆိုတာတော့ဘလို့မှမဖြစ်နိုင်ပါဘူးသတင်းတော့မပြောနဲ့ခုနကကိုယ့်ရဲ့အယူအဆကိုလွတ်လွတ်လပ်လပ်ထုတ်ဖော်တာတော့မှထုတ်ဖော်လို့မရတဲ့ဟာမျိုးပေါ့နော်ဥမာတာမန်ဟိုလူတယောက်ပဲကိုယ့်ရဲ့ Facebook မှာဒီစစ်တပ်နဲ့ပတ်သက်ပြီးတော့တို့ရဲ့လူခွင့်ချိုးဖောက်မှုတွေနော်တို့ရဲ့ဒီဥပဒေမဲ့လှုပ်ဆောင်မှုတွေအဲ့ဒါတွေကိုနည်းနည်းချင်းချင်းရေးရင်တော့မှဖန်ခံနေရတဲ့အခြေအနေပေါ့နော်ဆိုတော့ပြောရရင်တော့မမမလွတ်လွတ်စွာထုတ်ဖို့ပြောဆိုခွင့်လုံးဝမရှိတဲ့အခြေအနေမျိုးပါဆိုတော့ဒီစစ်တပ်ရှိနေတဲ့မြန်ကာလပတ်လုံးကတော့ကျွန်တော်တို့ကနလွတ်လပ်တဲ့သတင်းမီဒီယာရှင်တန်ဖို့ဆိုတာဘလုံးဝမဖြစ်နိုင်ပါဘူ
းဟုတ်တယ်မခင်ယူပါအနေနဲ့ဟောဒီဆက်အာနာရှင်ပြုတ်သွားရဆိုလို့ရှိရင်မြန်မာပြည်မှာပြန်လှုပ်ဖို့စိတ်ကူလားမဟုတ်ဘဲနဲ့ဒီ Melbourne Studio ကနေပဲလှုပ်ဖို့စိတ်ကူလားဘလို့စဉ်းစားတာ
ကျွန်တော်တို့မြန်မာပြည်မှာဒီဆရာနာရှင်မရှိတော့ဘူးဗောနော်တကယ်ကိုဟိုကျမတို့လွတ်လပ်နဲ့လောက်ကန်ခွင့်ရပြီဆိုတော့ကိုမြန်မာပြည်ပဲကိုပြန်ပြီးတော့အလုပ်လုပ်မှာပေါ့ဘာဖြစ်လို့လဲဆိုတော့ကျမတို့ကမြန်မာနိုင်ငံကသတင်းတောက်ဖယ်လေကျမတို့သတင်းရင်းမြစ်တွေအကုန်လုံးမြန်မာပြည်မှာပဲရှိတာပြီးတော့ကျမတို့ audience ကလည်းမြန်မာပြည်အတွက်ပဲပြီးတော့ဒီ DBB ဆလာကလေးက DBB ရဲ့ mission ကလည်းဒီလွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်ဆိုတာပါတယ်ဗောနော်ဆိုတော့အခါကျတော့ဒီ mission ကိုပဲကျမတို့ကသဘောတူလို့ဒီမှာအလုပ်လုပ်တာဆိုတော့ဒီ mission တိုင်းမှာကျမတို့ကဆက်သွားမှာဖြစ်တဲ့အတွက်မြန်မာပြည်ကိုပဲကျမတို့ပြန်ပြီးအလုပ်လုပ်ကြမှာပါ
ဒီလောလောဆယ်မှာဒီမြန်မာပြည်မှာတခြားမီဒီယာတွေလည်းရှိရပေါ့လေမစ္စမာတို့ဘာတို့အဆုံးပေါ့အဲ့တော့ DVB နေနဲ့ဘယ်လောက်များ audience ရပါလဲမြန်မာပြည်မှာ
ကျွန်တော်တို့ဒီ Facebook မှာဆိုရင်ပေါ့နော်ကျွန်တော်တို့ရဲ့ follower တန်း20နီးပါးလောက်ရှိနေပါပြီဒီ Facebook မှာပေါ့နော်နောက် YouTube မှာဆိုရင်လည်းကျွန်တော်တို့ဒီ subscribe လုပ်တဲ့သူပေါ့အဲ့ဒါ 1.5 million လောက်ရှိပါတယ်နောက် survey တွေရပြန်ကြည့်ရင်ကျွန်တော်တို့ satellite TV မှာကျွန်တော်တို့ရ audience က9တန်းလောက်ရှိပါတယ်ခင်ဗျာ5 million လောက်ရှိပါတယ
် Melbourne Studio ကရောကျွန်တော်တို့ဒီ run လုပ်ဖို့အတွက်ငွေကြီးကရောအဆင်ပြေပါလား
ငွေကြီးကတော့ကျွန်တော်တို့ဒီလိုပဲကျွန်တော်တို့ဒီ donor ရဲ့ထောက်ပံ့မှုနဲ့ရက်တည်ရတဲ့ဖွဲ့စည်းပေါ့နော်ဘာမှပြည်မာတော့ကတော့ကျွန်တော်တို့ကိုယ်ပိုင် income ရှာလို့ရတယ်ပေါ့ဟိုအပြည့်မဟုတ်တော့မှကျွန်တော်တို့တစ်ဝက်လောက်ရှာလို့ရပါတယ်ဥမာ TV ကြော်ညာလက္ခဏာပဲဖြစ်ဖြစ်တော့ကျွန်တော်တို့ဒီ Dutch one နဲ့video production လုပ်ပေးတာပဲဖြစ်ဖြစ်နောက်ကျွန်တော်တို့ရဲ့ studio ငှားပြီးတော့ပြင်ပလူငှားပြီးဝင်ငွေရှာတာပဲဖြစ်ဖြစ်ပေါ့နော်အဲ့ဒါတော့ကျွန်တော်တို့90ရာခိုင်နှုန်းလောက်ကိုယ်ဘာသာကိုရှာနိုင်လို့ရတယ်ပေါ့ကျွန်တော်90ရာခိုင်နှုန်းလောက်ကတော့ဒီအစိုးရတွေပေါ့ဒီမိုကရေစီကိုထောက်ခံအားပေးတယ်နော်မီဒီယာလွတ်လပ်ခွင့်ကိုထောက်ခံအားပေးတယ်အစိုးရတွေရှိရင်ကျွန်တော်တို့ရပါတယ်ဆိုတော့ရုံးတော့ရုံးကန်ရအောင်ပေါ့လေဟိုလွယ်တကူတော့လေဖြည်းဖြည်းချွတ်ချွတ်မွေ့မွေ့ဖြစ်သွားတာတော့မဟုတ်ဘူးဒါပေမဲ့ဒီနေ့ထက်တည်းတော့ကျွန်တော်တို့ရတဲ့နေနိုင်ပါလေ
။ဟုတ်ကဲ့တော့ဒီမြန်မာပြည်ထဲမှာအခုဆို PDF တို့ဘာလို့တခြားခြားတိတ်လေးပေါ့လေဒေါ်လာနဲ့ဆေးရနာရှင်ဒေါ်လာနဲ့အဖွဲ့တွေအများကြီးရှိတယ်။အဲ့တော့ဒီ DVB အနေနဲ့ဒီလိုကလေးနဲ့ဟောအင်တာဗျူးတွေပါလို့လုပ်လို့ရပါလား
။ရပါတယ်။ကျွန်တော်တို့ ကဟိုအခုအနာသိမ့်ပြီးနောက်ပိုင်းမှာဒီ news network ကိုဘောနော်ချဲ့လိုက်တယ်ချဲ့လိုက်တယ်ဆိုတာကျွန်တော်တို့အသစ်ပေါ့အသစ် network တစ်ခုဘာဖြစ်လို့ဆိုတော့အရင်တုန်းကလုံနေခြင်နေကြတယ်ဆိုတာကဟို obviously ဖြစ်တယ်အားလုံးသိနေကြတယ်ပေါ့နော်ဟိုအဲ့ခါကျတော့ကျွန်တော်တို့အခုအနာသိမ့်ပြီးနောက်ပိုင်းမှာကျွန်တော်တို့ network တွေကိုအသစ်ထက်ချဲ့တယ်ဆိုတဲ့ခါကျအဲ့လိုမျိုးချဲ့တဲ့အချိန်မှာကျွန်တော်တို့ never ပေါင်းစုံကနေဒီရက်ဖက်အဖွဲ့စီရောအကုန်လုံးပါကြတယ်ပေါ့ PDF တွေလည်း PDF တွေနဲ့တဲ့ရင်ယူနိုင်မဲ့နေရာမျိုးတွေကလူတွေလည်းမွေးရတယ်ပေါ့နော်အစသဖြင့်အဲ့လိုမျိုးဆိုတော့ခါကြတော့ကျွန်တော်တို့လိုချင်တဲ့တဲ့ရင်ရှိပြီဆိုရင်အဲ့ဒီ data မှာရှိနေတဲ့တဲ့ရင်တောင်းနဲ့ချိန်ပြီးတဲ့ခါကြတော့ interview ယူတာမျိုးတစ်ခါတလေကြာရင်ကျွန်တော်တို့ဒီ online ကနေပေါ့နော် zoom နဲ့ကျွန်တော်တို့ကိုယ်တိုင်တိုင် interview တာမျိုးသုံးဟုတ်ကျွန်တော်တို့ရဲ့တဲ့ရင်တောက်ကအဲ့ဒီနေ့ပဏာမှာရှိနေဆိုရင်သူကိုယ်တိုင်သွားပြီးတဲ့ရင်ယူတာမျိုးပေါ့အဲ့လိုမျိုးတော့ကျွန်တော်တို့အခုလက်ရှိအချိန်ထိသွားနေပါတယ
်နောက်ဆုံးအနေနဲ့ဒီစစ်အာဏာရှင်ကဘလောက်ကြာကြာရှိမယ်လို့ထင်တယ်
အဲမေကွန်းကဖြစ်ရတယ်တော့ခက်တယ်မေကွန်းပေါ့နော်ဒါပေမဲ့သိကြတာတခုကတော့ဒီဆေအာနာရှင်ကရှုံးမယ်လို့တော့ကျွန်တော်မြင်ပါတယ်ဘာလို့ဆိုတော့ကျွန်တော်88ကလေးကကျွန်တော်ဒီဘက်ပြင်ပနိုင်ငံကိုထွက်လာတာပေါ့နော်ဆိုတော့အဲ့ဒီတော့ကလည်းဟိုကြာမယ်ဆိုတာတော့သိတယ်ဒါပေမဲ့တစ်ချိန်မှာတော့ဒါသူတို့နောက်ဆုတ်ပေးရမယ်ဆိုတာတော့ယုံကြည်ထားတယ်ပေါ့နော်ဆိုတော့အဲ့ဒီတော့ကတော့ပြောရရင်တော့20လောက်တော့ကြာသွားတယ်ဟို88ကနေကျွန်တော်2010အထိပေါ့နော်ဆိုတော့ဒီတစ်ခေါက်တော့အဲ့လောက်မကြာဘူးလို့တော့ကျွန်တော်မျှော်လင့်ပါတယ်ခင်ဗျ။ဟ
ိုမက်ကင်ယူပါအနေနဲ့ရောဆေးအာနာရှင်ဘယ်လောက်ကြာကြာရှိမယ်ထင်တယ
်။ကျွန်မ88ကတော့ဘယ်လိုမျိုးဖြစ်ခဲ့တယ်ပါညာဆိုတော့ကိုယ်မျက်စိရှင်းမှာတော့ဒါကျွန်မတို့ပြန်လလန်းတိတ်မမီးခြင်းဘူးပေါ့နော်။ဒါပေမဲ့ဟိုကျွန်မတို့ဆိုရင်တော့2000တစ်ခါဖြစ်ခဲ့တယ်။အဲတိတ်မကြာဘူးဒီသူတို့ရက်ဖက်အစိုးရအဖွဲ့ဆိုတဲ့ပုံစံမျိုးပေါ့နော်2010မှာ election ပုံစံမျိုးဖြစ်လာတယ်။နောက်တစ်ခုဟိုကြာတော့ဟိုအရတားဒီ NRD အစိုးရလည်းတက်လာခဲ့တယ်ပေါ့နော်အခုတစ်ခါထပ်ပြီးတော့အာဏာသိမ်းနေဆိုတော့အခုလူငယ်တွေကြတော့မှန်တိုင်းပြောမယ်ဆိုရင်ဒီမိုကရေစီအရသာကိုသူတို့တွေကတော်တော်လေးခံစားမိပြီပေါ့နော်ဘာဖြစ်ဖြစ်ဒီအရတားအစိုးရနဲ့နေထိုင်ခဲ့ရတာကလွတ်လွတ်လပ်ပုံစံမျိုးနေခဲ့ရလဲအဲ10နှစ်လောက်သူတို့ရှိခဲ့ကြတယ်ဆိုတဲ့ခါကျတော့ပြီးတော့သူတို့တွေက very smart ပေါ့နော်ချိန်မှာတော့ကျွန်မထင်တာကလေတော်လန်မှုကလည်းပိုအားကောင်းလာတယ်ထင်တယ်။ရှေ့မှာလည်းရှေ့ဆက်ဆက်ကလုတ်ခဲကြတဲ့အခန်းတွေနဲ့လည်းရှိတယ်။အဲ support အဲအရာတွေထောက်ပံ့မှုတွေလည်းရတယ်ပေါ့နော်။ဆိုတဲ့ခါကျတော့ကျမတို့မျှော်လင့်တာဒီတော်လန်ရအမြန်ပြီးဖို့မျှော်လင့်တာပေါ့နော်။ဟုတ်။အောင်းနိုင်မယ်လို့မျှော်လင့်တာပေါ့
။ကိုရေးချမ်းနဲ့မခင်ယူပါအခုလို့ကျွန်တော်တို့ SPS Radio နဲ့ဆွေးနွေးပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်နော်
။ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့လည
်း sbs.com.au/bemis ကိုဟုံးနေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေ၊ဆောင်းပါးတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်။ sbs.com.au/bemis ဖြစ်ပါတယ်ရှင်။
ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ